တိုက်ပွဲတွေကြောင့်ကချင်ပြည်နယ်ထဲကစစ်ဘေးရှောင်စခန်းတွေမှာခလုံးနေရသူတွေ200တစ်ကိုထပ်ပြီးထွက်ပြေးနေကြပြီးတော့အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုနဲ့စားနပ်ရိက္ခာပြက်လက်မဲ့အရေးအကူအညီပေးနေသူတွေဆိုရင်နေကြပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးသူအရေးအတွက်အစိုးရဘက်ကရောကချင်လက်နက်ကင်တပ် KIA ဘက်ကပါအကူအညီပေးနေပေမဲ့ရေရှင်မှာအခက်တွေ့မဲ့အခြေအနေရှိနေတာပါ။အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေရဲ့နောက်ဆုံးအခြေအနေကိုတော့မတ်သိငေထိုက်ကစူးစီးတင်ပြထားပါရရှင်။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တွင်းကဇိုင်းအောင်ခေါင်ရှောင်းနဲ့မကားရံစစ်ပေးရှောင်စခန်းတွေကထောင်နဲ့ချီတဲ့ဒုက္ခသည်တွေဘေးလွယကိုထပ်မံထွက်ပြေးတင်းရှောင်နေရတယ်လို့အကူအညီပေးရေးပူးပေါင်းလုပ်ငန်းစဉ်အဖွဲ့ပြောခွင့်ရကပြောပါတယ်ဇိုင်းအောင်စခန်းတွင်လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့ပြီးတဲ့နောက်လုံခြုံရေးစိုးရိမ်ချက်နဲ့အခုလိုတင်းရှောင်ကြတာလို့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့ပြောခွင့်ရဂွန်ရှားအောင်ကပြောပါတယ
်ဇိုင်းအောင်ကြတော့မူလကဲမ်ကနဲ့အခုသူတို့ရောက်နေတဲ့နေရာကျတော့ဆေးမိုင်လောက်ဝေးတယ်လုံပြန်လို့ခေါ်တဲ့နေရာမှာရောက်နေတာဖြစ်ပါတယ်မကရံ IDP camp ကျတော့ဒီအနေထားဒီကြောင်းစပြင်းမှာသူတို့ရဲ့စခန်းကနေလုံခြုံမှုမရှိတဲ့အတွက်ကြောင်းစပြင်းမှာတင်းချောင်းတာဖြစ်ပါတယ်အခုလက်ရှိအနေအထားအရဆိုရင်ဒီမကရံ IDP camp ကျတော့နဂူမူလာရှိတဲ့နေရာကနေအနောက်ဖက်3-4မိုင်လောက်ဝေးတဲ့နာဟမ်ပါဆိုတဲ့နေရာမှာအများစုခူလုံနေတယ်တချို့ကြတော့လိုက်စာဖက်ကိုဟိုပြန်ပြင်းမှပြောင်းသွားတဲ့အင်ထောင်စု50ကျော်ရှိတာဖြစ်ပါတယ်ဒီလတ်တလောပြိတ္တခကြောင့်ဒီအစိုးရထိန်းချုပ် area ကိုပြောင်းလာတဲ့ IDP ကလည်းအယောက်ဒီအင်ထောင်စု50ကျော်မှရှိနေတာဖြစ်ပါတယ
်အခုနောက်ဆုံးမကားရံစစ်ပေးရှောင်စခန်းမှာခူလုံနေသူတွေတဲကအစိုးရထိန်းချုပ်ရာဒေသဘက်ကိုပြောင်းရွှေ့နေသူတွေရှိသလိုကချင်လက်နက်ကင်တပ်ဖွဲ့ KIA အခြေစိုက်ရာလိုင်စာဘက်ကိုခိုးလုံနေကြသူတွေလည်းရှိနေပါတယ်။အစိုးရနဲ့ KIA တို့ဘက်ကတော့စစ်ပေးရှောင်နေအရေးလက်လန်းပြီသလောက်ကူညီပေးနေပါတယ်လို့ကွန်ရှားအောင်ကပြောပါတယ်
။ထပ်ဆင့်ထွက်ပြေးတိမ်းရှောင်ရတဲ့အနေအထားမှာကြတော့အများစုကဒီအသက်ကြီးရွယ်ဦးကလေးနဲ့အမျိုးသမီးတွေဖြစ်တော့သူတို့ဒီလိုထွက်ပြေးတိမ်းရှောင်နေရတဲ့အနေအထားမှာပိုပြင်းမှဒုက္ခရောက်တဲ့ပြီးရင်စစ်ဖြစ်စည်းမှုတွေလည်းတော်တော်ဖြစ်တာဖြစ်တယ်။တချို့ဒီဇိုင်းအောင်ကဆိုရင်သူတို့ထွက်ပြေးရင်တန်လန်းလမ်းတွေမှာမှာပဲဒီတိုင်းရရတေးဖြင့်ထိုးပြမနေခရတော့အခုအနေထားမှာဆိုရင်တော့ကျမရေးဖက်ကလည်းတော်တော်ဆောင်းဆောက်ဖို့လိုတဲ့အနေထားမှာရှိတာဖြစ်ပါတယ်
တိုက်ပွဲတွေကြောင့်ပဲပြီးခဲ့တဲ့ရက်ပိုင်းအတွင်းဗမော်မြို့နယ်မိုင်းခေါင်စစ်ပေးရှောင်စခန်းမှာလာရောက်ခိုးလုံသူအရေးအတွက်လည်းပို့တိုးလာတယ်လို့ခွန်ရှောင်းကပြောပါတယ်။ကျန်ရဲ့အခြေဆက်ရာရှမ်းပြည်နယ်မြောက်ပိုင်းနယ်ကချင်ပြည်နယ်တွင်းမှာတိုက်ပွဲတွေကတော့နေ့စဉ်ဆိုသလိုရှိနေပြီးတိုက်ပွဲတွေနဲ့ပတ်သက်လို့တော့မြမတပ်မတော်ဘက်ကရောကချင်လက်နက်ကင်တပ်ဖက်ကရောထုတ်ဖော်ပြောဆိုတာမရှိပါဘူး။ရှမ်းပြည်နယ်မူဆယ်ကုန်းသွယ်ရေးဆောင်ကို KIA ကချင်လက်နက်ကင်တပ်ဖွဲ့အပါအဝင်မြောက်ပိုင်းစီရီမဟာမိတ်အဖွဲ့တွေပူးပေါင်းပြီးတိုက်ပွဲဆင်ခဲ့ပြီးနောက်ပိုင်းမြမတပ်မတော်နဲ့ဇက်တိုက်ဆိုသလိုဖြစ်နေတဲ့တိုက်ပွဲတွေအတွင်းမုံကိုမြို့နယ်တွင်းကကချင်ခရိယန်တင်းထောက်ဆရာနှစ်ဦးလဲသတင်းအစအနမရဘဲပျောက်ဆုံးသွားပါတယ်။ကချင်တင်းထောက်ဆရာနှစ်ဦးပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ပေးဖို့ကချင်နှစ်ချင်းခရိယန်အသင်း KBC ကမြမအစိုးရကိုစာရေးသားတောင်းဆိုထားသလိုလူ့အခွင့်အရေးအဖွဲ့တွေကလည်းတောင်းဆိုနေကြပါတယ်ရှင်။